အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ချန်ထွက်ပြေးတိမ်းရှောင်သူတွေကိုပြန်လည်လက်ခံနေရာချထားပေးဖို့စီစဉ်နေချိန်မှာပဲရခိုင်ပြည်နယ်အတွင်းဘေးလွရာစီကိုနေရာစွန့်ခွာပြေးရှောင်ရတဲ့ဒေသခံရခိုင်ပြည်သူတွေနဲ့ဌာနေတိုင်းရင်းသားတွေအတွက်ပြန်လည်နေရာချထားရေးလုံခြုံရေးနဲ့ပုံမှန်လူမှုဘဝပြန်လည်ထူထောင်ရေးကိုလည်းအလေးထားဆောင်ရွက်ပေးဖို့ရခိုင်လွှတ်တော်ကိုယ်စားလှယ်တူကတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ချန်တိမ်းရှောင်သွားသူတွေနေရပြန်လာနိုင်ရဲ့အတွက်လည်းအဓိကအလုံးစုံရေးအာမခံချက်ပေးဖို့မင်္ဂလာဘက်ချန်ကဒုက္ခသည်စခန်းရောက်ရိုဟင်ဂျာဒုက္ခသည်တွေလည်းတောင်းဆိုပါရယ်အသေးစိတ်ကိုမဆုမွန်ကဆက်ပြီးပြောပြပါမယ်ရှင
်ဟုတ်ပါတယ်အခုလိုဘင်္ဂလားဒေ့ရှ်ဘက်တိမ်းရှောင်သွားသူတွေကိုပြန်လည်လက်ခံနေရာချထားရေးစီမံချက်အမျိုးမျိုးနဲ့စီမံဆောင်ရွက်နေချိန်မှာပဲရခိုင်ဒေသခံပြည်သူတွေနဲ့ဟိန္ဒူမျိုးခမီးစတဲ့ဌာနေတိုင်းရင်းသားတွေရဲ့လုံခြုံရေးပိုင်းဆိုင်ရာနဲ့ပြန်လည်နေရာချထားရေးကိုလည်းအလေးထားဆောင်ရွက်ပေးဖို့လိုအပ်တယ်လို့ရသေးတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကတိုက်တွန်းပါတယ
်အခုလောလောဆယ်မှာတော့ခမိန်လူမျိုးတွေအတွက်အိမ်နဲ့သူတို့ရဲ့ဟိုမိန်းနောင်ခံရတဲ့နေမျိုးတွေမှာတော့သူတို့တွေအိမ်ပြန်ဆောက်ပါတယ်ဒီအစိုးရဘက်ကပေါ့နော်ဒါပေမဲ့နေရစောခေါ်တဲ့ရခိုင်ကတိုင်းရင်းသားတွေဆိုရင်လေဟိုတချို့နေရာမြောက်ဦးတို့အဲ့လိုကြောက်တော့နေရာတွေကိုပြန့်ကျေပြီးရောက်တော့လို့ရှိပါတယ်ရခိုင်တိုင်းရင်းသားတွေနောက်တစ်ခါရခိုင်မျိုးနွေစုတွေဒီမောင်းတော့နေနေတို့ဘူးတီတောင်နေနေတို့ရသေးတောင်နေနေတို့ဂျုံဂျုံမုံကအင်မတန်အရေးကြီးတာကိုလည်းတင်ပြကြပါတယ်နောက်တစ်ခုကရခိုင်တိုင်းရင်းသားတွေဒီပင်နေပြင်မှာငှားဖက်လာတယ်ရှိတယ်နောက်တစ်ခါတော့တောင်နေမှာတော့ပြီးတော့ခြားလာတယ်ရှိတယ်အဲ့ဒီအချိန်မှာသူတို့လုံဂျုံမှုမရှိရင်ဘလို့မှတော့လာနေထိုင်မှုမရှိပါဘူးအဲ့ဒါကြောင့်လုံခြုံမှုရှိဖို့အတွက်ဟိုကျမတို့ကတော့ဒီအစိုးရကိုတင်ပြထားတာရှိပါတယ
်ဒီလိုပြန်လဲလက်ခံရုံနဲ့မပြီးဘဲနဲ့ရခိုင်ပြည်နယ်အစိုးရအပါဝင်လွှတ်တော်ပိုင်းတာဝန်ရှိသူတွေဘက်ကပါပူးပေါင်းပါဝင်တဲ့ရေရှည်စီမံကိန်းတွေနဲ့အခြေယူဆောင်ရွက်မှာပဲခိုင်မာတဲ့တည်ငြိမ်မှုရှိမယ်လို့ဒေါခင်စောဝေကအကြံပြုပါတယ
်ကျမတို့ကဒီရခိုင်ပြည်နယ်ပြန်လဲထူထောင်ရေးအတွက်လွှတ်တော်မှာလည်းဒီရခိုင်ပြည်နယ်ပြန်လဲထူထောင်ရေးနဲ့လုံခြုံရေးအတွက်ကိုလည်းကျမတို့ရခိုင်မျိုးသားပါတီကဘူးတီတောင်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရအစိုးတစ်ခုတင်ထားပါတယ်ဒီဖိနေကွင်းရခဲ့တယ်ဆိုလို့ရှိရင်ကျမတို့ပြည်ထောင်စုအစိုးရကိုတော်တော်များများတိုက်တွန်းထားပါတယ်နောက်တစ်ခါလွတ်တော်ကိုယ်စားလှယ်ရဲ့အသင်တွေလည်းကြီးကြီးလောင်လောင်ကြားမှာဖြစ်ပါတယ်ပြန်နေတည်ဆောက်ဖို့ကိုရခိုင်တိုင်းရင်းသားလူမျိုးစုတွေရခိုင်ပြည်နယ်ပြန်လေဖွံ့ဖြိုးတိုးတက်ရေးကိုကျမတို့အားသွန်ခွန်ဆိုင်အစိုးရနဲ့ပူးပေါင်းပြီးတော့ကိုယ်စားလှယ်တွေရောကျမတို့ရခိုင်ဒေသခံတွေရောပူးပေါင်းပြီးလုပ်ရပါလိမ့်မယ်ရှင
်ပြန်လာမဲ့မွတ်စလင်ဒုက္ခသည်တွေအတွက်ခိုင်မာတဲ့အာမခံချက်မျိုးရှိဖို့အရေးတကြီးလိုအပ်ပါတယ်လို့ရခိုင်မြောက်ပိုင်းကနေထွက်ပြေးသွားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇားမှာရှိတဲ့ဘာလူခါလီရိုဟင်ညာဒုက္ခသည်စခန်းမှာရှိနေတဲ့ရိုဟင်ညာမွတ်စလင်ဒုက္ခသည်ကိုမျိုးတန်ကလည်းတောင်းဆိုပါတယ
်ဒီမှာတော့ဒုက္ခသည်တွေပြန်လာဖို့အဲ့ဒါကိုပြန်တော့ဖို့အဆင်သင့်ရှိပါတယ်ဒါနဲ့ဒုက္ခသည်တွေကတော့အာမခံချလိုတယ်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ရဲ့နားလည်မစားချင်လို့ပြောအဲ့ဒါကိုသူအားလုံးကလို့ချုပ်ဆိုပါတယ်ဒါနဲ့သူတို့ဘက်ကအာမခံချတော့ပြရမယ်ဒါနဲ့အာမခံချဆိုရင်နိုင်ငံသားခွင့်ရလောက်ခွင့်ရအကျေကံအခွင့်စာရမစာပြီးတော့ပြီးတော့မူလနေရာကိုဒုက္ခတွေတွေ့မူလနေရာကိုပြင်ပြရမယ်အခုလုံးကဘဲကင်းလုံချုံစွာအဲမှာနေထိုင်ခွင့်ပြရမယ
်လက်တလောဘင်္ဂလားဒေ့ရှ်ဘတ်ချန်ကဒုက္ခတွေစခန်းနေမှာတော့အခြေခံကျန်းမာရေးစောင့်ရှောက်မှုစာနယ်ရိက္ခာလူသားချင်းစာနာမှုအကူအညီတွေနဲ့ယာယီကယ်ဆယ်ရေးစခန်းနေဖွင့်ပြီးတော့နေထိုင်ရေးအဆအဆအရာရာစီစဉ်ပေးထားတာမို့သူတို့နေရပြန်ကြတဲ့အခါမှာတော့ဒုက္ခတွေတွေအဆင်ပြေနေနိုင်ရေးအစိုးရတာဝန်ရှိသူတွေကစီစဉ်ဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်